ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လက်ဤကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အရသာပြည်သူတွေစေကုသမှုခံယူနေတဲ့စေယုံကိုဒီကနေ့မနက်ပိုင်း10နာရီလောက်မှာစစ်ကောင်စီကလေယာဉ်နှစင်းနဲ့လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့စေယုံဝန်ထမ်းတချို့သေဆုံးပြီးတော့အရသာတချို့ပြင်းပြထန်ထန်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်ခံရပြီးတဲ့နောက်မှာတော့လူနာနဲ့စေဝန်ထမ်းတွေဘေးလွတ်ရာကိုပြောင်းရွှေ့လိုက်ရပါတယ်။မတ်လဒုတိယပတ်ကနေစတင်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ဖဲခုံပင်လောင်းနယ်စပ်ကစောင်းပြောင်းကျေးရွာတဝိုက်မှာလည်းဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတာပါ။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင်
။တိုက်ပွဲဖြစ်ပွားတာမရှိတဲ့မတ်လ22ရက်ဒီကနေ့မနက်ပိုင်းမှာပဲဖဲခုံမြို့နယ်လက်ဤကျေးရွာစေယုံကိုပေါင်900ဘုံနဲ့၄ချိန်လာရောက်ကျဲချတိုက်ခိုက်ခဲ့လို့စေယုံဝန်ထမ်းအရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့ပြီးဒီထဲက၂ဦးပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကင်းဒီလူခွင့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။လေဤကြီးရွာကရက်သားပြည်သူတွေစေဝါကုသမှုခံယူနေတဲ့စေယုံကိုဒီမနက်10နာရီလောက်ကစစ်ကောင်စီလေယာဉ်နှစ်စင်းနဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကင်းဒီအမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆုက VOA ကိုပြောပါတယ
်ဖဲခုံမြို့နယ်လေဤကြီးရွာမှာရှိတဲ့စေယုံတစ်ခုကိုစစ်ကောင်စီတပ်ကဒီမနက်10နာရီမှာဟိုလေယာဉ်နှစ်စင်းနဲ့လေးချိန်လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်သွားတာဖြစ်ပါတယ်စစ်ကြောလေးနှုတ်ဦးပေါ့နော်လူငယ်ပိုင်းပဲစေယုံထဲမှာရှိတဲ့လူငယ်နှုတ်ဦးထိခိုက်ဒေဆုံးခဲ့ရပါ
လေဤဘက်မှာတော့ဗာတိုက်ပွဲမှမရှိဘူးဗျလေဤနယ်တိုက်ပွဲဖြစ်တဲ့နေရာနဲ့ကမိုင်30 40လောက်ဝေးပါတယ်ဗောနော်စစ်ကောင်စီဘက်ကဒါပီတလူထုတွေစေကူတောက်မှုခံယူနေတဲ့စေယုံကိုလာပြီးတော့ပုံချဲတိုက်ခဲ့တာပဲဖြစ်တယ်ဗောနော
်ဒီစေယုံဟာစစ်ရှောင်းတဲ့ဒေသခံတွေကိုစေဝါကုသပေးနေတဲ့စေယုံဖြစ်ပါတယ်စေယုံတိုက်ခိုက်ခံရပြီးတဲ့နောက်လူနာတွေစေယုံဝန်ထမ်းတွေနဲ့စေပစ္စည်းတွေဘေးလွတ်ရာကိုပြောင်းရွှေ့လိုက်ရတယ်လို့ပြောပါတယ်VUE ကလက်ခံရရှိထားတဲ့ဓာတ်ပုံတွေအရစေယုံအဆောက်အုံရဲ့သွမိုးတွေအုံနေရတဲ့စေယုံပြတင်းပေါက်တွေလုံးဝပျက်စီးနေတာတွေ့ရတယ်လို့စေယုံရှိမှရက်ထားတဲ့ကားတစ်စီးလည်းပျက်စီးနေတာတွေ့ရပါတယ်။တိုက်ပွဲနဲ့ပတ်သက်တာမရှိဘဲအရသာပြည်သူတွေစေဝါကုသမှုခံယူနေတဲ့စေယုံစေရန်တွေကိုလေချောင်းအုံပြုပြင်မှတ်ထားတိုက်ခိုက်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲစုကပြောပါတယ်။
စေယုံတွင်မှာတော့စေကတော်မှုခံယူနေတဲ့လူနာတွေရောဘောနောစေယုံဝန်ထမ်းတွေကလုံးဘောနောကြောင်းရွှေ့တော့ပါပြီဘောနောဒါဘုံကျဲတိုက်ခတ်မှုပြုလုပ်အပြီးမှာဘောနောကလုံးရှောင်ပြီးတော့မေးလူရာကိုရှောင်အောင်နိုင်ခဲ့ပါတယ်ဗ
ျလက်ဤကျေးရွာနဲ့နီးတဲ့ဒေသခံတအူကတော့ဒီကနေ့မနေ့အစောပိုင်းကလေးကလက်နက်ကြီးနဲ့လေရင်ပစ်ခတ်တမ်းတွေကြားရပေမဲ့စစ်ဖြစ်တဲ့ဒေသတွေမှာသွားလာရေးမလုံခြုံတာကြောင့်အခြေအနေကိုသွားမကြည့်နိုင်ဘူးလို့အခုလိုပြောပါဗျာမနေ့
လက်နက်ကြီးကနဲ့လေရင်ကဘောနောအခုမှမသိသေးဘူးခင်ဗျအချင်းနိုင်ချေတော့များတော့ဘောတော့ဖြစ်နေစက်ပိုက်ကြည့်နေလေအဲ့ဒါကျွန်တော်တို့အဖက်တွေအခုရလူလဲဖက်တွေမရှိကြတော့ကျွန်တော်တို့စီစရုံပြောင်းနိုင်မှာတော့ဒါနဲ့အဲ့ဒီဖက်ကြောမှလေတောက်လျှောက်ကြမ်းနေရကြတော့စီယုံစီကောင်ပြည့်နေပြည့်နိုင်တော့ဘောတော့အင်းအင်းရဘလော့ပြည့်တဲ့အဲစီယုံစီကောင်ဘလော့ပြည့်အဲ့ဒါတော့ကျွန်တော်စီစရုံပြောအနေရတော့ဝင်ဖုန်းလိုင်းလည်းမရှိကြတော့ဖက်တွေလုံးလည်းမရအဲ့ဒါကျွန်တော်သွားလာလို့လည်းမရတတိတွေကတတိကျတော့ယူလို့မရဘူးဘောနော်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတွန့်ပြန်ချက်ရဖို့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းစပ်ပိတ်ထားပါဗျ။အလားတူပြီးခဲ့တဲ့2023ခုနှစ်ဧပြီလ25ရက်ကလည်းစောင်းဖွေးကြီးရွာမှာရှိတဲ့ကိုထူကိုထဆေးပေကံကိုစစ်ကောင်စီကလေကြောင်းကနေ3ချိန်ပုံချဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါဗျ။ဖဲခုံမှာတိုက်ပွဲဖြစ်တာမရှိပေမဲ့လည်းအနီးအနားဒေသတွေမှာပြီးခဲ့တဲ့မတ်လဒုတိယပတ်ကစပြီးအခုချိန်ထိကင်းဒီပူပေါင်းတက်တဲ့စစ်ကောင်စီတက်အကြာမှာတိုက်ပွဲပြင်းထန်နေပါတယ်။နှစ်ဖက်ထိတွေ့တိုက်ပွဲအတွင်းစစ်ကောင်စီဘက်က Jet Fighter နဲ့ရဟတ်ယာဉ်အသုံးပြုပြီးပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆုကပြောပါတယ်။
ဒီဖက်ကောင်ရဲ့ပင်လောင်မြို့နယ်နဲ့စာဒီဆောင်ပြောင်းနဲ့အနီးတစ်ဝိုက်မှာတော့ဟိုအပြန်အလှန်ပြစ်ခတ်မှုတွေကတော့အခုချိန်ထိဖြစ်ပေါ်နေတော့မှာပဲ။ဆောင်ပြောင်းမှာတော့တိုက်ပွဲကနေ့တိုင်းလိုလိုဖြစ်ပါတယ်ပြန်လာပစ်ခတ်မှုတွေစစ်ကောင်စီဘက်ကဒါလေကြောင်းတိုက်ခိုက်မှုတွေပေါ့နော်ဟိုရဟတ်ရင်နဲ့လည်းဒါပြောင်းပစ်ခတ်တာမျိုးတွေရှိတယ်နောက်ပြီးတော့ဒီ Jet Fighter တွေနဲ့လည်းဒါလာရောက်ပစ်ခတ်တိုက်ခိုက်တာမျိုးတွေရှိပါတယ
်ဆောင်ပြောင်းဒေသဘက်ကိုစစ်ကောင်စီတပ်နဲ့ပို့ပြည်သူစစ် PNO ပူးပေါင်းအဖွဲ့ကထိုးစစ်ဆင်နေတာကြောင့်မတ်လဒုတိယဘက်ကစပြီးတိုက်ပွဲပြင်းထန်နေတာလို့ကင်နီမျိုးသားကာကွယ်ရေးတပ် KNDF က VOA ကိုပြောဆိုထားပါတယ်တိုက်ပွဲကြောင့်စောင်းပြောင်းရွာတောင်မဲသိန်းရွာစတဲ့ကြီးရွာအများစုကထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်ရှင်